အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းမှာတနင်္လာနေ့ကငလျင်လှုပ်တာကြောင့်အနည်းဆုံး26ဦးထိသေဆုံးခဲ့ပါတယ်။ဘက်ဂစ်ပြည်နယ်မြို့တော်ကာလာအီနော်မြို့အရှိတ်ဘက်40ကီလိုမီတာလောက်ကိုဗဟိုပြုပြီးပြင်းအား5.3ငလျင်လှုပ်ခတ်ခဲ့တာဖြစ်ကြောင်းအမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကဖော်ပြပါပါတယ်။ငလျင်တန်တင့်ဒေသမှာရေးပေါ်အကူအညီတွေလွတ်နေပြီးကုလသမဂ္ဂဘက်ကအရေးပေါ်အကူအညီတချို့ကနဦးပို့ပေးထားကြောင်းလဲအင်ဂျန်နေကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကပြောပါတယ
် The initial reports indicate that 26 people have been killed, 4 people injured, hundreds of houses damaged.
ကနဦးစီရင်ခံချက်တွေအရ26ဦးသေဆုံးပြီး4ဦးဒဏ်ရာရကြောင်းအင်ဂျန်နဲ့ခြေပျက်ခြင်းကြောင့်ငယ်ငယ်မလုတ်ခင်မှာမိုးသည်ထန်ခဲ့တာကြောင့်မြေသားအုပ်ခင်းနဲ့တိဆောက်ထားတဲ့အိမ်တွေပိုပြီးတော့ပျက်စီးလွယ်ခဲ့တာဖြစ်တယ်လို့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကပြောဆိုသွားတာဖြစ်ပါတယ်ရှင်။